တော်ရရှိပါခင်ဗျာတနှစ်မှတစ်ခါကြာရောက်တဲ့မြန်မာလူမျိုးတို့ရဲ့အတာတချံရက်ဟာရိုးရာရင်ကျစ်မှုတင်ကြတာတွေကိုလှစ်ဟဖော်ပြတဲ့ကာလဖြစ်ပြီးအထူးသဖြင့်မျိုးဆက်တဲ့လူငယ်တွေကြားမှာမြမရင်ကျစ်မှုအစဉ်အလာတွေကိုဘလောက်ထိထိမ့်သိမ့်မှုရှိသလဲတိုင်းနှဘာကရင်ကျစ်မှုအတစ်တွေဘလောက်ထိစိတ်ဝင်ထိုးဖောက်မှုရှိနေပြီလဲဆိုတာအတာတချံပွဲတော်မှာလေ့လာတိုက်တာနိုင်ကြပါတယ်အခုနှစ်တကြိမ်မှာမန္တလေးနဲ့နေပြည်တော်မှာစီကားခဲ့ပေမဲ့ရန်ကုန်မြို့မှာတော့မန်တက်တွေရောရေပက်ခံထွက်သူတွေပါအထူးနှဲပါခဲ့ပါတယ်အသက်80ဝန်းကျင်အငိမ့်စားဝင်တဲ့ဟောင်းတူကတော့အခုနှစ်ရန်ကုန်တကြံဟာသူ့တသက်တာမှာအချောက်တွေ့ဆုံးပါပဲလို့မှတ်ချက်ပြုပါတယ
်အလွန်ချောက်တွေ့တော့စင်းညာကိုလွန်မြောက်ခဲ့ပါပြီတသက်တာမှာအချောက်တွေ့ဆုံးပေါ့နော်မစီကားဆုံ
းမနေ့ကရန်ကုန်တကြံမှာဘုံပေါက်ကွဲခဲ့တဲ့အတွက်ဒီနှစ်မှာလူတွေအပြစ်မထွက်ရဲခဲ့ကြတာကရန်ကုန်တကြံမစီကားရခြင်းရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ထောက်ပြသူကတော့ကတ်တွန်းဆရာOPJ ဖြစ်ပါလေ
။ဒီနေ့ပြန်တူကြတာလူတွေကဟိုမနစ်ကပုံပေါက်တဲ့အချိန်ကလုံလုံကြီးဓာတ်တက်တဲ့ဆိုသူ့ရင်ကြီးတော့မထွက်တဲ့လူများလ
ား။ရန်ကုန်မှာလုံလုံကြီးတင်းကျပ်ပြီးလက်ဖက်ရည်ဆိုင်တွေစောစောပိတ်ခိုင်းခဲ့ပြီးမဲ့အရက်နဲ့ဘီယာဆိုင်တွေညနဲ့အထိဖွင့်လှစ်ခဲ့တာကြောင့်လက်ဖက်ရည်နှစ်ချိုက်သူတွေအဆင်မပြေခဲ့ရသလိုအရက်သေးသာတောက်စားမှုတွေအရင်ကထက်များပြလာတဲ့အကြောင်းစောစောကအငိမ့်စားဝန်ထမ်းဟောင်းကပြောပြပါလေ
။ပြညာအတက်နေရညနေပိုင်းစိုးကြီးကနေစပြီးတော့ဇုံဇုံကြီးအရဆိုပြီးတော့လက်ဖက်ဆိုင်တွေကိုပိတ်ခိုင်းနေတယ်။အဲတို့လက်ဖက်သောက်တဲ့လူကဒုက္ခရောက်တာပေါ့။ဟိုနားသွားတော့လေလက်ဖက်ဆိုင်ပိတ်နေရသွားတော့လေလက်ဖက်ဆိုင်ပိတ်တယ်။အဲဒါဘာကြောင့်လဲလို့မေးကြည့်တော့ခဏပြောတဲ့ဇုံဇုံကြီးအရတဲ့လက်ဖက်ဆိုင်တွေကိုပိတ်ပါတယ်တဲ့။သို့တော့ဇုံဇုံကြီးအရဆိုင်တွေဘီယာဆိုင်တွေကိုကြတော့ညသကောင်အချိန်ကြီးဖွင့်ပါပြီခင်ဗျာ။အဲဘယ်တော့ကောင်းလဲနော်။ဘာလို့ဆိုတော့ဟိုအရင်အရှိချုပ်ကုန်းမှာဖုံးမော်တို့ကလက်ဖက်ဆိုင်မှာရန်ဖြစ်ခဲ့ပြီးတော့ချစ်စက်ရေခင်းကြီးဆိုတာပေါ်လာတာဟိုသူကရက်ဆိုင်ရန်ဖြစ်တာမှမဟုတ်တာအဲဒီလိုအတွေးသူတွေးပြီးတော့ရေဆိုင်တွေပိတ်ခိုင်းတာဖြစ်မှာပေါ့
လူရှင်တော်ကိုမြစ်တာကတော့အခုနှစ်တကြမ်းမှာလူငယ်တွေအရက်သေးသာတောက်စားမှုများလာခဲ့တယ်ဆိုပေမဲ့မူးယစ်ရန်ကားမှုတွေမတွေ့ရသလောက်ထိမ့်သိမ့်ရှိခဲ့ကြတယ်လို့မှတ်ချက်ပေးပါတယ်ဒီနှစ်တကြမ်းမှာဝစ်စားစင်ရင်မှုအပိုက်မှာလဲအမျိုးသမီးငယ်တွေခါတိုင်းနှစ်တွေကလို့တေးဥပြက်လောက်အောင်စူးစူးဝါးဝါမရှိခဲ့ဘူးလို့အဆိုတော်ကိုဇော်ဝင်းထွတ်ကပြောပါတယ
်စိတ်ကလေးတွေလုံးလုံးကြီးကဝတ်တာများတယ်သတိထားမိရတာကဲမူယူပြီးတိတ်တောင်းညံ့တာသိမထွက်ရအောင်လို့ထင်တာပဲမနစ်ကတော့လေဒါနဲ့အင်အားလမ်းထဲမှာလည်းမန်တက်မရှိဘူးဘာလို့လဲနေတော့နေသွားပါလဲရေးတော့လည်းနေလူကြီးကြောင့်လည်းပါမရှင်တယ
်အခုနှစ်မန္တလေးတကြံမှာမြင်တွေ့ခဲ့ရတဲ့ယဉ်ကျေးမှုဒစိတ်တွေတာကိုစိုက်ရေးဆရာနေဝင်းမြစ်ကအခုလို့တုံ့သက်ပါတယ
်ယဉ်ကျေးမှုကတော့ကလေးတွေရေဝစားစီရင်မှုကတော့မြင်လာတဲ့အချက်ပေါ့လေကျွန်တော်မနေ့ကတောင်သိချမိကြတယ်မနေ့ကတောင်ကလေးတွေအကုန်အနေတွေကိုကြားတယ်ဗျာဒီအနေဝတ်ဆောင်တွေ fashion ဖြစ်လာတော့ကြံစားတွေပေါ့လေရေပက်ခံစားတွေကြည့်လိုက်ရင်အကုန်နဲ့ကြည့်ပဲဗျာအဲ့တော့အမြင့်တနေရာနေပြီးတော့မောင်လေးကျုံးလို့စီကားတဲ့နေရာကိုကြည့်လိုက်လေအနေတွေကြီးပဲဗျာကလေးတွေဝတ်ကြတယ်ဗျာအနေရံတစ်ချမ်းပေါ့အဲကျွန်တော်တော့အဲ့လိုမြင်တယ်အော်နောက်တစ်ခုကပေါ့ပေါ့ပေါ့ပေါ့တီရှပ်နဲ့ပေါင်းမရှိနဲ့ပေါ့အခုတကယ်ဟိုစားစီရင်မှုပြောင်းလဲသွားတာမြင်ပါတယ်အဲနောက်ဘီယာဆိုင်တွေတော့ဖွင့်နေကြချဆိုင်တွေကတော့ပိတ်ထားကြတယ်ဘီယာဆိုင်တွေဖွင့်တော့ကလေးတွေဘီယာတွေပဲတော့တော်လေးတောက်ကြတယ်ပေါ့ဒါကတော့ဒီရက်မှာတော့ဒကြန်စကားဒီကများကလည်းလွတ်လပ်စွာပေါ့ဗျာလွတ်လပ်ရေးကြီးမဟုတ်တော့ဒိုမီနီယံလောက်ပေးထားတဲ့ခွင့်လန်းရှိဖို့ရပါတယ်ကလေးတွေတော့တောက်ကြတယ်ဗျာ
အခုလိုပြောင်းလဲလာတဲ့ဒကြန်ရေးစည်းကြောင်းဟာလုံခဲ့တဲ့နှစ်ပေါင်းများစွာကအညာဒေသမှာရှိခဲ့မှုတဲ့ရိုးရာတကြံကာလတွေကိုပြန်ပြောင်းအောက်မေ့သတိရစီတယ်လို့မြမရင်ကျစ်မှုအစင်းလာတွေကိုဖော်ထုတ်တင်ပြနေတဲ့မန္တလေးမြို့ကဇာယိဆရာမခင်ခင်ထုကပြောပါတယ
်။ကျမတို့ပြောတွေကတော့ဒီလိုတကြံရက်ကိုအခါရက်လို့သုံးရတယ်ချင်းဇာယက်ဆိုကျမတို့ကမုံနေလုတ်ကြတာပေါ့နော်။ထောင်းချင်းမုံမုံနေထောင်းရမုံစီကြော်တွေကြော်ကြမုံဖက်ထုတ်တွေလုတ်ကြအဲ့ဒီမဟုတ်ဘူးခါမဟုတ်ဆိုပြီးကြောင်းနေလူကြလူတွေကုစုလောက်ကြပေါ့နော်အဲ့ဒီရက်ဆိုလို့ရှိရင်ကျမတို့ဒီဘာလုံးကလေဘာပွဲလန်းတစ်ပင်မှလည်းမပါဘူးဘာတကြံတီးနှုံးတွေတူဖို့တူဖို့တွေလည်းမကြားရဘူးဒါပေမဲ့လို့အဲ့ဒီရွာလုံးဒီမုန်းနှံနေလိုင်းပြီးတော့လေကုစုကောင်းမှုလောက်ရမယ်ဆိုတော့စိတ်နဲ့ပေါ့တကြံဆိုရင်အဲ့စိတ်နဲ့ပဲပြောခဲ့ကြရတာပေါ့နော်တကြံကျိုနေဆိုလို့ရှိရင်ကျမတို့ကရွာရဲ့အရှိတောထဲမှာရှိတဲ့ဟိုတကြံဖျားဆိုတာရှိတယ်ကျမတို့ကအဲ့ဒီတကြံဖျားကိုတွားပြီးတော့အတာဦးပို့ရတာပေါ့နော်ရဲ့တီရှင်းရထုံးတင်ကနေကကြပေါ့နော်။ဒါအိုးလေးတွေသွားပြီးတော့ပန်းလေးတွေထိုးပြီးကျမတို့ကသွားပို့ကြ။အဲ့ဒီကြမ်းဖျားကိုသွားပြီးတော့ဒီအတာအိုးပို့ပြီးပြန်လာရင်ရေးပက်ကြအိုးမဲတွေတုတ်ကြပေါ့နိ။အဲ့ဒါလေးတွေတော့ကျမလွားပါလေ
။အခုနှစ်တကြံကာလမှာလူငယ်တွေကိုပိုင်အသိစိတ်နဲ့ဝတ်စားစင်ရင်မှုထိမ့်သိမ့်လာတာနဲ့မူးယစ်ရန်ကားမှုတွေတိတ်မရှိခဲ့တာအပျော်ကျူးမှုတွေကိုလျှော့ပြီးတရားစခန်းဝင်ဘာသာရေးကောက်မှုတွေလှုပ်ဆောင်လာကြတာဟာကောင်းတဲ့အလားအလာဖြစ်တယ်ဆိုလေလေ့လာသူပုဂ္ဂိုလ်တွေကသုံးသပ်ကြပါရခင်ဗျာ။